မှာဘယ်လိုပုံစံမျိုးနဲ့မဆိုစီးပွားရှာတာကို electronic commerce အတိုကောက် e-commerce လို့ခေါ်ပါတယ်။ကုန်ပစ္စည်းရောင်းသူနဲ့ဝယ်သူကြားမှာချိတ်ဆက်စီးပွားရှာလို့ရအောင်လုပ်ပေးထားတဲ့ online ဈေးကွက် e-commerce platform တချို့မြန်မာနိုင်ငံမှာလည်းအခုရှိပါတယ်။အဲ့ဒီထဲက Zoji Mart online ဈေးကွက်မှာဆိုရင် computer electronic ပစ္စည်းတွေကစလို့ fashion အဝတ်အထည်တွေအထိကိုရောင်းချပါတယ်။ Star Information Technology ကုမ္ပဏီရဲ့အောက်မှာရှိတဲ့ Zoji Mart ကိုလူတိုင်းအတွက်အလောက်အကန့်အခွင့်အလမ်းတစ်ခုဖြစ်ဖို့ရည်ရွယ်လုပ်ထားတာဖြစ်တယ်လို့ Zai Information Technology ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုစော်မင်းအောင်ကအခုလိုရှင်းပြပါတယ်
။ Marketplace ဆိုတဲ့အတိုင်းပဲလူတိုင်းကျွန်တော်တို့ရှိမှဈေးရောင်းရမယ်။လူတိုင်းဈေးဝယ်လို့ရမယ်။ဒီ online ပေါ်မှာအရောင်းဝယ်တစ်ခုလည်းမဟုတ်ဘူး။စီးပွားရေးမှာလုပ်လို့ရအောင်ကျွန်တော်တို့ကလူချင်းမတ်ကိုကျွန်တော်တို့ကလမ်းနေပါလေ။
အဲ့တော့ခုနပြောသလိုပေါ့နော်။ရောင်းချင်တဲ့သူနဲ့ဝယ်ချင်တဲ့သူနဲ့ဒီ online ပေါ်မှာလာဆောင်ပြီးတော့အရောင်းဝယ်ဖြစ်နိုင်အောင်လို့လုပ်ပေးထားတဲ့ဒီ platform တစ်ခုပေါ့လေဆိုတော့အဲ့ဒီမှာဟိုကိုဇော်မင်းအောင်တို့လေ့လာရတဲ့လောက်ကဘလို့လူမျိုးတွေကဒီလို online ကနေပြီးတော့အရောင်းဝယ်လုပ်ရတာကိုစိတ်ဝင်စားမှုများတာတွေ့ရလဲသိချင်တာကအိမ်ရှင်မတွေလားနော် fashion စိတ်ဝင်စားတဲ့သူမျိုးလားဒါမှမဟုတ်လဲ computer နဲ့ရင်းနှီးပြီးသားကျွမ်းဝင်ပြီးသားလူမျိုးတွေလားဘလို့မျိုးတွေ့ရပါလဲရှင
်အာဒီလိုဆိုလို့ marketing ဆိုတာကြောင့် scope ကနည်းနည်းကြည့်ရောလူမျိုးပေါင်းစုံတော့တွေ့ရပါတယ်အဲ့ဒီမှာအဓိကတော့ three time ညာလူငယ်ပေါ့နော်30အောက်ကဒီလူငယ်တွေတော့တော်တော်များပိုစိတ်ဝင်စားလာကြတယ်စိတ်ဝင်စားပြီးတော့ဒါကိုအသုံးပြုကြတယ်ပို့ပြီးတော့ဟို trust ဖြစ်ကြတယ်ပြီးတော့ account ပို့ဖြစ်တယ်သူကမြန်မာပြည်မှာမရှိတဲ့ပစ္စည်းတွေကို overseas ကနေပြီးတော့ဝယ်ဖို့အတွက်ပေါ့နော်စူးစားတယ်နောက်ကဒီမြန်မာပြည်မှာမရှိတဲ့ပစ္စည်းတွေနောက်သူတို့ကိုယ်တိုင်ပေးမှုစူးစားတယ်ဒါလေးတွေရှိအောင်ဒါလေးရှိတဲ့ supply လေးရှာပေးပါအဲ့လိုမျိုးလေး request လုပ်တာအစားကျွန်တော်ကြောပါတယ်ကျွန်တော်ရှိမှဆိုရင်အခြေခံကျွန်တော်ဒီတန်ရှင်းဝင်နှန်း security ဝင်နှန်းအားရအစားပြီးတော့ကုန်ပစ္စည်းရှင်တွေအကြည့်အလွာကြီးကြီးရတော့ဈေးဝယ်ကြပါတယ်ခင်ဗျာကျွန်တော်ဒီမှာအဲပတ်စင်ရာဖြစ်ပြီးပြောမယ်ဆိုတော့လူငယ်တွေပေါ့နော်အင်တာတေးကြီးအောက်တွေကတော့ပို့ပြီးတော့များပါတယ်ခင်ဗျာ
အဲ့ဒီသဘောအကြည့်ချင်းအပြင်ကဒီလူငယ်တွေကကွန်ပျူတာသုံးရတာနဲ့တိတ်ပြီးတော့မစိမ့်ဘူးနောက်တစ်ခုက online ဆိုတဲ့သဘောတရားပို့နားလေတဲ့လူတွေလို့ရောမှတ်ယူလို့ရနိုင်ပါလားရှင
်ဟုတ်ကဲ့အဲ့လိုမျိုးမှတ်ယူလို့ရပါတယ်ဒါကြောင့်လဲဆိုတော့ကျွန်တော်တို့အခုဆိုရင်ကြုံတွေ့ရပါတော့မြန်မာပြည်မှာကထုတ်ကုန်ပစ္စည်းကအရင်နေပါတယ်အဲ့တော့ကျွန်တော်တို့ကဒီလိုမျိုးပစ္စည်းအလုံးက overseas ကနေဝင်ကြတာ import ဆင်းကြတာပေါ့နော်အဲ့လိုပြင်ကြတဲ့ပစ္စည်းဖြစ်တဲ့ကြောင့်မို့လို့ကျွန်တော်ရှိမှလုပ်ငန်းရှင်တွေကပေါ့နော်သူတို့ကိုယ်တိုင်ပစ္စည်းကိုကြေကြေပြည့်ပြည့်ရှာဖို့တော့ကိုသူတို့ကအရင်အားနေတယ်ဆို distribution လုပ်ဖို့တော့ကိုသူတို့ကအရင်အားနေပါတယ် market ကြေတဲ့အောင်ဆိုပြီးကျွန်တော်တို့ကလည်းတော်ပြီး intro လုပ်ပါတယ်ဒီကြီးပိုင်းနေပေါ့နော်သူတို့ brand ပစ္စည်းတွေကိုပြင်ပြီးရောရောင်းနေတဲ့ပုံကိုကျွန်တော်တို့တောင်းပြီးတော့ပြည့်ပါတယ်ပြည့်စုံလာရှင်းပြပါအရှင်းပြပါဒါပေမဲ့သူတို့ကအမှန်ကြောက်ကြတာပေါ့နော် online ဆိုလို့ရှိရင်ဟာမလုပ်သေးဘူးနားမလည်ဘူးပြချုံနေလည်းမရှိဘူးအဲ့နံပါတ်ဒီလိုပဲသူတို့ရောင်းတာရှင်းပြီးတယ်။မြင်မြင်တွေ့မြင်မြင်ရောင်းတာမျိုးကိုသူတို့ပို့အပန်းကြတယ်။ဆိုတော့ online မှာအဲ့လိုဈေးရောင်းတဲ့ဟာကိုသူတို့ညမစမ်းတရေဘောနော်ကြောက်ရင်ကြတယ်။ဒါမျိုးရောကျွန်တော်ကြုံတွေ့ရပါတယ်။
အဲ့တော့အဲ့မှာတစ်ဆက်တည်းမေးချင်တာကဒီမြန်မာပြည်မှာဒီ online ပေါ်မှာစီးပွားရေးလုပ်တဲ့စနစ်ပေါ်လေ e-commerce ကဒီငွေပေးငွေချေစနစ်နောက်တစ်ခါဒီ delivery ဟိုပို့ဆောင်တဲ့စနစ်ပေါ်လေအဲ့ဒါတွေကကြတော့ဘယ်လိုမျိုးလုပ်ထားပါလဲရှင်
။လုံခဲ့တဲ့3နှစ်နဲ့အခုပြီးခဲ့တဲ့ဒီလပိုင်းနဲ့တော်တော်လေးကိုကွာပါပြီ။အခုကျရင်ကျွန်တော်တို့ရှိမှလည်းဒီ payment channel တွေအားလုံးကနေပြီးတော့အခုပါဝင်လာကြပြီပေါ့ဒီ PayPal သုံးလားလောက်ကနေစပြီးတော့ဒါကတော့ရှိသေးတယ်ဒါပေမဲ့ဆိုတော့ဟိုဒီလိုမျိုးသုံးလို့ရဒီလိုမျိုးလုပ်လို့ရဆိုတော့အဝင်းကတော့တော့တော့တင်အားနည်းနေသေးတယ်အဲ
့တော့အခုလက်ရှိအခြေအနေမှာဒီအများစုကဝယ်တဲ့သူကဘယ်လိုမျိုးငွေပေးချေပါလဲရှင
်အော် COD ပဲခင်ဗျ cash on delivery ပါပဲခင်ဗျအ
ဲ့ဒါကဟိုကိုပစ္စည်းသွားပေးတဲ့အချိန်မှာငွေချေတဲ့စတင်ပေါ့နော
်ဟုတ်တယ်ဗျဟုတ်တယ်ဟုတ်တယ်အဲ့ဒီစစ်ပိုင်းကတော့အခုဆိုရင်ကျွန်တော်ဒီမြန်မာပို့ဆက်ချာပြီးတော့ကျွန်တော်တို့ delivery လုပ်ရတယ်ဒီလက်တာဝါတယ်ဒီတနိုင်ငံလုံးဝင်ကျွန်တော်ပို့လို့ရသွားလိမ့်မယ်ရှိရောအဲ
့တော့ဆော့ဆော့ကိုစော်မင်းအောင်ပြောသွားတဲ့အထက်မှာ online ပေါ်မှာဈေးဝယ်တဲ့သူတွေဒီဘဏ်ကပြပဲဖြစ်ဖြစ်ပေါ့နော်ဒီ online ငွေချေတဲ့စနစ်ကိုသုံးဖို့အတွက်တော်တော်လေးသိတာနားလည်တာနည်းနေသေးတယ်ဆိုတော့အဲ့ဒီလိုမျိုးဒီဘဏ်ကပြတွေသုံးပြီးတော့ online ပေါ်မှာဈေးဝယ်လာအောင်လို့ဒီမြန်မာနိုင်ငံကလူတွေကိုနောက်ထပ်ဘလောက်ဆွဲဆောင်ရအောင်မယ်လို့ရောတွက်ထားပါလဲရှင
်အာတကယ်သာချီချီရောက်ရောက်လုပ်မယ်ဆိုရင်ကျွန်တော်လည်းနဲ့အတွင်းတော့လာရတော်တော်လေးတော့ပုံကြီးလို့ရအောင်လို့ထင်နေခင်ဗ
ျခုဒီအလီဘာဘာလို့ပေါ့နော်ဒီနိုင်ငံတကာသိတယ် online ဈေးဆိုင်ကြီးတွေလည်းအခုလိုမြန်မာနိုင်ငံဝင်လာနေပြီဆိုတော့ဒီပြည်ရင်းမှာအခုကိုစော်မင်းအောင်တို့လို့လုပ်နေတဲ့ဒီ e-commerce လုပ်နေတဲ့ပြည်ရင်းလုပ်ငန်းတွေအပေါ်မှာရောဘလို့တက်ရောက်မှုတွေရှိလာနိုင်မယ်လို့ပြောချင်ပါလဲရှင
်ဒီဘက်ကနေပြီးတော့ဒီ e-commerce လုပ်ငန်းတွေဝင်လာပြီဆိုလို့ရှိရင်နံပါတ်1ကျွန်တော်တို့ရှိမှာအစင်းကြီးဖြစ်တဲ့ကြာပါလဲဆိုတော့ e-commerce တကူဥပဒေမျိုးချင်လည်းမရှိဘူးအဲ့တမ်းမထားရင်မရှိဘူးနိုင်ငံသားရဲ့တပေါ်တော့ကဒီလိုင်းအောင်လုပ်ကံလေးလုပ်နေတော့ဘာမှအမှန်ငယ်ချက်ဟိုတေးကြရည်ရမရှိဘူးပေါ့နော်ကုန်တွေကိုကျွန်တော်ပြောမယ်ဆိုရင်ကုန်တွေဆိုလို့ရှိရင်အခုဒီပားနေတို့က import ဆင်တာပေါ့နော်ဟိုကုန်ပြားဆိုအလုံး100ဆင်ရတယ်အလုံး900ဆင်ရတယ်အလုံး1000ဆင်ရတယ်တို့ဆိုအမောင်းပမာဏတစ်ခုနေတွင်းရတယ်ပြီးပြီးလို့ရှိရင်ဒီမှာတွေကအခွန်လေး additional courses ကို found နှက်လိုက်လို့ဆိုရှင်ဒီမှာရောင်းနေရောင်းဖေးတယ်ဒီကြားနေတိုင်းရိုက်ဝင်ပြီးတော့ရောင်းတဲ့ခါကျလို့ရှင် customer လက်လက်ဝယ်အရောက်ကြည့်ဈေးတွေကတော်တော်လေးကိုကွာနေတာရှိတယ်ခင်ဗျအဲ့တော့အဲ့လိုမျိုးဖြစ်တဲ့အခါမှာကျွန်တော်ဒီပြည်တွင်းမှာရှိတဲ့လုပ်ငန်းရှင်တွေတက်ကိုလည်းအများကြီးပေါ့နော်အထူးသဖြင့် importer တွေအများကြီးကြည့်ကြရအောင်ပြင်ကုန်ဦးစားပေးပြီးတုံးပြနေရတဲ့ကျွန်တော်ဒီမြန်မာနိုင်ငံသားတွေတခါဒီ info ပေါ့ info လုပ်ငန်းရှင်တွေကိုသွားလို့မျိုးသူတို့စပြီးတော့ ठी ပြီဆိုလို့ရှိရင်ဒီနေ့တခြားလုပ်ငန်းတွေမှာလည်းဆက်ဆက်ရဆက်ဆက်ကြောင်းတွေကအများကြီးရဲ့ရှိခဲ့နေတဲ့နေရာရှိပါတယ်
ဒီမြန်မာနိုင်ငံရဲ့ဒီ online ပေါ်မှာဒီစီးပွားရေးလုပ်တဲ့ဒီအရောင်းဝယ်လုပ်တဲ့ဗောလေ e-commerce အပိုင်းမှာနောက်ထပ်တိုးတက်ဖို့အတွက်ကဘာတွေလိုနေသေးတယ်လို့ကိုစောမင်းအောင်နေနဲ့ပြောနိုင်ပါလဲရှင့
်အဓိကတော့ကျွန်တော် internet connection ကိုဒီနေ့ပြန်တုံးပြနိုင်လို့လိုအပ်ပါတယ် internet connection ကိုပြောရတာမှာနောက်ဆက်တဲ့ပါပါလာကြောက်ဆက်စစ်ကြီးပေါ့နော်ဆက်စစ်ကြီးလည်းကျွန်တော်တို့ပြန်မှုတွေပါပေါ့ internet ကိုဈေးအောင်ဈေးကိုလုပ်တယ်ဆိုတာ internet ရှိမှရမှာလေအကုန်လုံးက e-commerce ဆိုတာမသိဘူး online မှာဈေးဝယ်တာသိတယ်ဒီတော့ဈေးဝယ်တဲ့ state ကိုပဲတို့သိရတယ် online shopping online မှာဈေးဝယ်ဆိုတဲ့ state ကိုညေ online မှာဈေးရောင်းရတဲ့ state ကိုတို့မသိဘူးဗောနော်မသိရတဲ့အကြောင်းရင် internet ကိုကျေပြန်မသုံးလို့မရသေးဘူးလူကြီးများရှိတော့ internet မှာရှာတယ်ဝယ်တယ်ဘယ်တော့ပဲတို့သိရ internet ပေါ်မှာကိုယ်ပိုင်ကဈေးတင်ရောင်းလို့ရတာဆိုတော့အပြည့်ရှိဖို့တို့ပါ internet ကိုကြေချာအထူးကြောက်သုံးနိုင်မှာရလိမ့်မယ်
အဲ့တော့ခု2016ခုနှစ်ထဲမှာရောဘာတွေတိုးတက်လာမဲ့ဟိုဘယ်လိုတိုးတက်လာနိုင်တဲ့အခြေအနေတွေရှိတယ်လို့ရောပြောလို့ရပါလိမ့်ရှင
့်ကျွန်တော်အနေနဲ့ personally ပေါ့နော်ယုံကြည်ရတော့ဒီ internet connection ကိုတိတိတတ်ကောင်းနေလာမယ်လို့ကျွန်တော်ယုံကြည်တယ်။နောက်တစ်ခါ data center တွေပေါ့နော်ဒီ e-commerce တွေတိုးတက်ဖို့ဆိုလို့ရှိရင်ကျွန်တော် data center တွေအလုံးစုံကျွန်တော်ရှိဖို့ရပေါ့နော်။ဒါရည်လိုအပ်ပါတယ်။ဆိုတော့ကျွန်တော်ထင်ပါတယ်2016မှာဆိုရင်အဲ့လို data center တွေလည်းပုံပြီးတော့ support လာမယ်ပြီးရင် internet ဒီ service provider လည်းထောက်ပြီးရောက်ရှိလာမယ်လို့ဆိုလို့ရှိရင်ကျွန်တော်တို့တွေကဟိုလုပ်ငန်းလုပ်ကြတဲ့အခါမှာပို့ပြီးတည်တယ်ပြီးတော့အခုကလူသေးချေစင်တွေရှိနေပြီဆိုတော့ကြောက်မှုလို့ဆုံးဒီလုပ်ငန်းကတော့ e-commerce ကတော့ပို့ပြီးတည်တယ်လို့ကျွန်တော်မြင်ပါတယ်
။ SA Information Technology ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုစောမင်းအောင်ကမြန်မာနိုင်ငံက e-commerce online စီးပွားရေးအကြောင်းကိုရှင်းပြခဲ့တာဖြစ်ပါရဲ့ရှင်။